ရှင်များမင်္ဂလာပါရှင်။ကမ္ဘာရာသီဥတုဆိုးဝါးတဲ့ပြောင်းလဲမှုကိုရင်ဆိုင်နေရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံကဒုတိယနေရာကရပ်တည်နေပါတယ်။အခုလေမြန်မာနိုင်ငံအနှံ့အပြားမှာဇူလိုင်လလေကအစတင်ပြီးဇက်တိုက်ရွာနေတဲ့မိုးတွေကြောင့်မြေကြီးတက်ပြီးရေကြီးရေရှမ်းမှုတွေဖြစ်ပေါ်ခဲ့ရမှာဩဂုတ်လ18ရက်နေ့အထိစကိုင်းမကွေမန္တလေးပဲခူးစတဲ့ပြည်နယ်နဲ့တိုင်းဒေသကြီး17ခုမှာရေဘေးဒုက္ခသည်4,900ကျော်နဲ့သေဆုံးသူ8ယောက်ရှိခဲ့ပါတယ်ဒီလိုမြေကြီးတက်ပြီးအဆက်မပြတ်ရွာနေတဲ့မိုးတွေကြောင့်တနိုင်ငံလုံးအတိုင်းအတာနဲ့ဩဂုတ်လ15ရက်အထိရင်းနှီးမြှုပ်လေရေက9သိန်းကျော်ရှိခဲ့ပြီးလေရေက2သိန်းကျော်ခန့်ပျက်စီးမှုဖြစ်ပေါ်ခဲ့တဲ့အကြောင်းစိုက်ပျိုးရေးမွေးမြူရေးနဲ့ဆင်မြောင်းဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။ဒါကအခုအချိန်အထိရေမကျသေးတဲ့အေရီတိုင်းဒေသကြီးမပါသေးပါဘူး။လက်ရှိမှာကိုပဲအေရီတိုင်းဒေသကြီးရဲ့မြို့နယ်အချို့မှာရေဘေးတွေ့ကြုံနေရပြီးစိုက်ခင်းတဲ့ရေပြုံးမှုနဲ့ပတ်သက်ပြီးရေကြီးမြို့နယ်မရင်ဘူးကျေးရွာကတောင်သူဦးတင်တန်းကပြောပါတယ
်ကျွန်တော်တို့မရင်ဘူးကျေးရွာအုပ်စုမှာဧကရှိတာ2865ဧကပါကဘာတွေစိုက်ပြီးလို့တလားကြောကြောတချို့အရက်20ကြောတချို့စိုက်ပြီးလို့လက်လွတ်တဲ့အချိန်ကနေပြီးတော့စမြုပ်တာပါခုပြန်ပေါ်တာဧက600ပါ2008ကယနေ့အထိမပေါ်တာတော့အကုန်ပြည့်စည်ပါပြီတောင်လာအုပ်စုက1805ဧကပါခင်ဗျအဲ့ဒါကလည်းတပင်းမှာယနေ့အထိမပေါ်ပါသေးဘူးခင်ဗ
ျအေရီတိုင်းဒေသကြီးတဲကတာပေါင်းရေကြီးကြောင်ကုန်ကန်ကြီးထောင်စတဲ့မြို့နယ်တွေရဲ့မြေနိုင်ခွင့်တွေမှာရှိတဲ့သူတွေအားလုံးဟာရေတက်မှုရေနစ်မြုပ်မှုအခက်အခဲတွေဟာဟိုးအရင်တည်းကရင်ဆိုင်နေကြဖြစ်ပါတယ်မြေရိုးတလျှောက်အနေပိုင်းနေသူတွေမှာလည်းမြေရေဝင်ပြီးအမြဲတမ်းလိုလိုဒုက္ခရောက်ကြရတဲ့အတွက်အစာအုပ်တွေကိုရေနစ်မြုပ်မှုကကာကွယ်နိုင်အောင်ခြေတံရှည်တွေစောက်လုံနေထိုင်ကြရပါတယ်။နှွေဘက်မှာလောက်ခင်းကြကြတွေလောက်ခွင့်ရတဲ့အတွက်မိုးရင်းဘက်မှာရေမြုပ်တဲ့နေရာတွေဖြစ်ပေမဲ့ရေကျရင်စိုက်ပျိုးရေးပြန်လုပ်နိုင်ကြပါတယ်။စိုက်ပျိုးရေးလုပ်ငန်းအလွန်ထိခိုက်တဲ့နေရာမျိုးမဟုတ်တဲ့အတွက်တောင်သူတွေဟာအခြားနေရာကိုပြောင်းရွှေ့မသွားကြတာပါ။အများစုကမိုးရင်းဆိုရေမြုပ်ကွင်းတွေဖြစ်နေတာကြောင့်စိုက်ပျိုးရေးလုပ်ငန်းတွေလုံမထားတဲ့နေရာတွေများပါတယ်။ဒါပေမဲ့ဒီနှစ်မှာထူးထူးကဲကဲရေကပိုများခဲ့တာကြောင့်လေကွင်းတွေရေမြုပ်လူနဲ့တိရစ္ဆာန်တွေနေရေးထိုင်ရေးတွေအခက်အခဲတော်တော်ဖြစ်ခဲ့ကြပါတယ်။အနေကွင်းအဆက်တွေမှာရှိတဲ့စိုက်ပျိုးထားတဲ့လေတွေကတော့ပျက်စီးမှုတွေရှိနေပါတယ်။လေရီပြစင်းမှုနဲ့ပတ်သက်ပြီးအေရီတိုင်းဒေသကြီးပသိမ်မြို့နယ်မှာတောင်သူရေးဆောင်ရွက်သူဦးတန်းဝင်းကပြောပါတယ်
။အုပ်စုပေါင်းက68အုပ်စုကစေးစခန်း103ခုမှာသို့အဌာနအကူအညီတာအပြင်စာနာတဲ့ပြည်သူလူထုကအကူအညီတွေကတော့တော်တော်များများရောက်ပါတယ်။ဒီလေရီပြစင်းမှုကတော့မိုးဥဆိုင်နဲတော့ဟာပြိုးကင်းတဲ့အမြင့်တန်းမှာရှိတဲ့တောင်ကျေနဲ့ကုန်းဆောင်တွေမှာရှိတဲ့ဧက9000လောက်ပဲပြတ်တယ်။ထိခိုက်မှာတော့ရေကြနောက်ဆိုင်ဖြစ်တဲ့ဒီခွာမရင်ခေါ်တာပေါ့ဗျာမုတ်တုံတော်မိုးပြတ်သွားရင်တပေါင်းမြုံနယ်အနေနဲ့အခက်အခဲတွေ့နိုင်တယ်ရေကြီးနစ်မြုံမှုကြောင့်နေစရာစားစရာတွေနောက်မျိုးစဘာတွေပါကုန်တယ်နောက်ကျွဲတွေနွားတွေပါကုန်တဲ့အတွက်ရေကြသွားရင်တော့ပြန်လည်ထူထောင်ရင်းမှာအများစွာအခက်အခဲတွေ့နိုင်တယ်ဗျာဒီငဝေမြေကမ်းရဲ့အရှိတ်တာအတွင်းမှာရှိတဲ့ရွာတွေကတော့နှစ်စဉ်ကြီးတဲ့ရေတဲ့နှစ်ပေလောက်ပိုတက်လာတဲ့အတွက်ပိုဒုက္ခရောက်တာပေါ့ဗျာ
တောင်သူတွေဘုံကရေရှည်ဖွံ့ဖြိုးဖို့အတွက်စဉ်းစားတဲ့အခါမှာနှစ်တိုင်းရေမြုပ်ကွင်းတွေဖြစ်လို့ဒီအချိန်မှာမဆိုင်ပြိုးတဲ့လေတွေရှိပေမဲ့စိုက်ပြိုးပြီးသားမြုပ်သွားတဲ့လေတွေဟာရာသီဥတုအခြေအနေပေါ်မူတည်ပြီးပြန်စိုက်လို့ရနိုင်တဲ့နေရာဆိုတာတော်တော်ရှားသွားပါပြီ။လက်ရှိရေကြီးတာဟာမိုးဥမှရေကြီးတာမဟုတ်ပဲမိုးလယ်မှရေကြီးတာဖြစ်တဲ့အတွက်မိုးနှောင်းထီအောင်ဆက်လက်ရေကြီးသွားနိုင်တဲ့အခြေအနေကိုလည်းချင့်ချိန်နိုင်ဖို့လိုပါမယ်အဲ့လိုဆိုရင်တောင်သူတွေရဲ့လေပြန်ဆိုင်ချိန်ဟာမိုးနှောင်းရသည်ဖြစ်နေတာကြောင့်မိုးစဘာဆိုင်ပြိုးသီးနှံအတွက်မစင်းစားတော့ဘဲဆောင်းစဘာဆိုင်ပြိုးသီးနှံအတွက်စင်းစားမယ်ဆိုရင်အပြည့်အစည်တက်တာပြီးကျင်းသေးအောင်မြင်နိုင်မှာကိုထက်စင်းစားဖို့လိုအပ်ပါမယ်အဲ့လိုမဟုတ်ဘဲမိုးရသည်ဆိုင်ပြိုးသီးနှံနဲ့ပတ်သက်ပြီးပြန်ဆိုင်ဖို့တင့်မတင့်ကိုထက်မတွက်ခဲ့ရင်မိုးသီးနှံလည်းမသေးချင်ဆောင်းသီးနှံလည်းမအောင်မြင်ဖြစ်နိုင်ပါတယ်။ဒါကြောင့်အနေကွင်းအဆက်တွေမှာစိုက်ပျိုးလို့လေတွေပျက်စီးခဲ့တဲ့တောင်သူတွေကိုရေကျန့်သွားတဲ့အချိန်မှာတောင်သူတွေဆောင်းသီးနှံစိုက်နိုင်ဖို့အတွက်အစိုးရအနေနဲ့ ထိုက်သင့်တဲ့ထောက်ပံ့မှုမျိုးတွေဆောင်ရွက်ပေးသင့်ပါတယ်။ဒါအပြင်တောင်သူတွေရဲ့အိမ်တွေနစ်မြုပ်လောက်အောင်ရေကြီးခဲ့တဲ့နေရာတွေမှာတော့နေရေးထိုင်ရေးအခက်အခဲတွေဖြစ်ခဲ့တာတွေကြောင့်ဒီလိုဒုက္ခမျိုးတွေထပ်မရအောင်ဆိုရင်လေခိုစခန်း၊လေဘေးကယ်ဆယ်ရေးစခန်းလိုပဲမြေရေတက်လာတဲ့အခါမမြုပ်နိုင်တဲ့ရေဘေးကယ်ဆယ်ရေးစခန်းရေခိုစခန်းတွေကိုတရွာတလုံးစောက်ပြီးစုပြီးနေလို့ရအောင်ဆောင်ရွက်တာမျိုးတွေကိုလည်းအစိုးရအနေနဲ့စီစဉ်ပေးသင့်ပါကြောင်းတင်ပြလိုက်ရပါတယ်။ယေရှုတင်ပါတယ်ရှင်။ကျမခင်မျိုးတွေပါ